စစ်ကောင်စီကအာဏာရယူထားတဲ့မြန်မာနိုင်ငံတွင်လူ့အခွင့်အရေးအခြေအနေတွေကိုအထူးစိုးရိမ်ကြောင်းဂျပန်နိုင်ငံသားဝင်ကြီးမိုတေကီတိုရှိမီဆုကအင်ကာနီမှာပြောပါတယ်။အာရှပစိဖိတ်ဒေသတွင်းမှာစီးပွားရေးဖွံ့ဖြိုးမှုတိတိတသားရှိလာပြီးမဲ့ဒီမိုကရေစီဖြစ်ထွန်းမှုနဲ့လူ့အခွင့်အရေးကိုကာကွယ်ဆောင်ရှောက်မှုအပိုင်းမှာတော့စိန်ခေါ်မှုတွေရှိနေတယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးကပြောဆိုပြီးမြန်မာစစ်အာဏာသိမ်းမှုကိုထောက်ပြခဲ့တာပ
ါ Japan has grave concerns over the situation caused by the military coup in Myanmar
မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကြောင့်ဖြစ်လာရတဲ့အခြေအနေတွေကိုဂျပန်ဘက်ကအထူးစိုးရိမ်နေပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူအလုံးပြန်လွှတ်ပေးရေးဂျပန်ဘက်ကတောင်းဆိုသလိုပဲမြန်မာနိုင်ငံရဲ့ဒီမိုကရေစီနိုင်ငံရေးစနစ်ကိုအမြန်ဆုံးပြန်လည်ကျင့်သုံးဖို့လည်းတောင်းဆိုပါတယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးကပြောခဲ့တာပါဆွစ်ဇာလန်နိုင်ငံဂျီနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီ46ကြိမ်မြောက်ပုံမှန်အစည်းအဝေးအဆင့်မြင့်အရာရှိကြီးများဆွေးနွေးပွဲမှာဂျပန်နိုင်ငံခြားရေးဝန်ကြီးကတိုကျိုမြို့တော်ကနေဗီဒီယိုကွန်ဖရင့်နဲ့ပါဝင်ဆွေးနွေးတာမှာမြန်မာအရေးကိုအထူးတလဲထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်